တရုတ်နိုင်ငံတောင်ပိုင်းကမ်းရိုးတန်းတစ်လျှောက်ရုရှားနဲ့ပူးတွဲပြီးဆေးလေ့ကျင့်ခဲ့တယ်လို့တရုတ်အစိုးရကတောက်ကြနေမှာပြောပါတယ်။ဒါအမေရိကန်ဥဆောင်တဲ့အနောက်ကာကွယ်ရေးမဟာမိတ်နိုင်ငံတွေဝါရှင်တန် DC မှာတွေ့ဆုံပြီးတရုတ်ရဲ့ရုရှားနဲ့ခိုင်မာတဲ့ဆက်ဆံမှုကနေချိမ့်ချောက်မှုတွေတိုးလာတယ်လို့ဂျပန်ကသတိပေးလိုက်တဲ့အပေါ်အခုလိုဆေးလေ့ကျင့်လာတာဖြစ်ပါတယ်။တရုတ်ကာကွယ်ဝန်ကြီးဌာနကတရုတ်ရုရှားနှစ်နိုင်ငံဟာ2024ပင်လယ်ပြင်ပူးတွဲဆေးလေ့ကျင့်မှု Joint Sea 2024လို့ခေါ်တဲ့ဆေးလေ့ကျင့်မှုကိုစလုပ်နေကြတယ်နဲ့ဒီလေ့ကျင့်မှုဟာဇူလိုင်လဆန်းကနေလလယ်လောက်ထိကြာမယ်လို့ပြောပါတယ်။ကျုပ်တောင်ပိုင်းဂွဟနောင်းပြည်နယ်ကရှန်ကျင်းမြို့တဝိုက်မှာရှိတဲ့ရေပြင်မှာရောဝေဟင်မှာပါပူးတွဲဆေးလေ့ကျင့်မှာဖြစ်ပါတယ်။ရေကြောင်းလုံခြုံရေးဆိုင်ရာချိမ့်ချောက်မှုတွေကိုပူးတွဲဖြေရှင်းပြီးကမ္ဘာတစ်လွှမ်းနဲ့ဒေသရင်းငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအောင်လုပ်မယ်လို့လည်းကာကွယ်ဝန်ကြီးဌာနကပြောပါတယ်။ဒါအပြင်ဒီပူးတွဲဆေးလေ့ကျင့်မှုဟာတေဝရရှာချာနောက်မှာပြည်စုံနဲ့မဟာဗျူဟာကျမိဖက်ဖြစ်တဲ့ပူပေါင်းဆောင်မှုပို့ပြီးနှဆိုင်လာစေဖို့ဖြစ်ကြောင်းလည်းပြောပါတယ်။ဒါဟာနှစ်နိုင်ငံကြားနှစ်ဆင်ပြုတ်လုပ်မဲ့ပူးတွဲဆေးလေ့ကျင့်မှုလို့လည်းပြောပါတယ်။